ဒီကနေ့တွင်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုလက်မခံဘူးလို့မြန်မာအစိုးရကပြောဆိုထားတဲ့ကိစ္စကိုကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးဇိုက်အယ်ဦးစင်က35ကြိမ်မြောက်လူခွင့်ရေးညီလာခံမှာဝေဖန်ပြောကြားပါတယ်။ဒါအပြင်ကုလသမဂ္ဂအဖွဲ့အစည်းအဝေးနဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းပယ်နေုံနဲ့အစိုးရကြီးကျူးလွန်နေတဲ့လူခွင့်ရေးအခြေအနေတွေကိုစုံစမ်းစစ်ဆေးနေတာတွေပပျောက်သွားမှာမဟုတ်ဘူးလို့လည်းအခြားအဖွဲ့ဝင်နိုင်ငံတွေကိုရည်ညွှန်းပြီးလူ့အခွင့်အရေးအကြီးအကဲကပြောကြပါတယ်အပြည့်စုံကိုကိုစော်ဝင်းနိုင်တင်ပြမှာပ
ါကုလသမဂ္ဂလူ့အခွင့်အရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့ကောင်စီရဲ့လှုပ်ထုပ်လုပ်နေတဲ့ပူးပေါင်းဆောင်ရွက်ဖို့အပြည့်အဝတာဝန်ရှိပြီးလူ့အခွင့်အရေးကာကွယ်ဆောင်ရှောက်ဖို့နဲ့ထောက်ခံအားပေးဖို့အမြင့်ဆုံးစံနှုန်းတွေကိုစောင့်သိင်းကကောင်စီနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ရမယ်လို့2006ခုနှစ်မတ်လမှာကောင်စီအစ်စ်မတီခဲစဉ်ကဆုံးဖြတ်ချက်မှာတိုက်တွန်းခဲ့တာဖြစ်တယ်လို့လူ့ခွင့်ရေးကော်မရှင်နာမင်းကြီးဇာယီရိုက်တ်အယ်ဟူစိန်ကပြောပါတယ်။ဒါကြောင့်ကောင်စီနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့နိုင်ငံတွေကိုထောက်ပြဝေဖန်တာမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အခုလိုပြောကြားတော့ပါတယ်
။ Myanmar has been providing access to the country.
မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂလူ့ခွင့်ရေးစုံစမ်းစစ်ဆေးရေးမှုကိုနိုင်ငံတွင်းလာရောက်ခွင့်ပေးခဲ့ပေမယ့်သူတွားရောက်ခြင်းတယ်လို့မြစ်တမ်းရက်ခံခဲ့တဲ့ဒေသတွေကိုတွားရောက်ခွင့်မရခဲ့ပါဘူး။အခုလိုကန့်တက်ရတဲ့အကြောင်းရင်းရှင်းလင်းချက်တွေကလည်းရှင်းတော့မကြီးဖြစ်နေပါလေမြန်မာနိုင်ငံနဲ့ပတ်သက်လို့မကြသေးခင်ကဖွဲ့စည်းခဲ့တဲ့တီးခြားလွတ်လပ်တဲ့ချက်လက်ရှာဖွေရေးအဖွဲ့နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုကျွန်တော်တိုက်တွန်းပါတယ်အထူးသဖြင့်လူခွင့်ရေးချိုးဖောက်မှုတွေစိုးစိုးရွားရွားဖြစ်ပွားနေတယ်လို့ကျွန်တော်တို့ယူဆထားတဲ့ရခိုင်ပြည်နယ်ကိုလွတ်လပ်စွာအပြည့်အဝတွားရောက်ခွင့်ပြုဖို့တိုက်တွန်းပါတယ
်ရခိုင်ပြည်နယ်အတွင်းအော်တိုဘားလ9ရက်နေ့နောက်ပိုင်းရိုးရင်းကြတဲ့အပေါ်မြန်မာလူမျိုးရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂကစုံစမ်းစစ်ဆေးရေးအဖွဲ့ဆေးလုပ်ဖို့ EU ဥရောပသမဂ္ဂကကမကဋ္ဌပြုတင်သွင်းခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအဆိုပြုချက်ကိုမတ်လ24ရက်နေ့ကအတည်ပြုခဲ့တာမှာလူခွင့်ရေးချိုးဖောက်မှုတွေကိုထိထိရောက်ရောက်အရေးယူပြီးချိုးဖောက်ခံရသူတွေအတွက်တရားနည်းလမ်းတကျကာကွယ်ဆောင်ရှက်ဖို့တောင်းဆိုထားပါတယ်။ဒါပေမဲ့မြန်မာအစိုးရဘက်ကတော့အဲ့ဒီတောင်းဆိုချက်ကိုလက်မခံခဲ့ပါဘူး။ဒါအပြင်နိုင်ငံကကျွမ်းကျင်သူပုဂ္ဂိုလ်3ယောက်ပါဝင်တဲ့ဒီအဖွဲ့ကိုဖွဲ့စည်းလိုက်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပါတယ်။ဒီမှာဆိုရဘက်ကတော့ဒီကိစ္စနဲ့ပတ်သက်လို့သဘောမတူတဲ့အတွက်ပူးပေါင်းဆောင်ရွက်မှာမဟုတ်တဲ့အကြောင်းကိုအဲ့ဒီအချိန်ကလေးကအတိအလင်းပြောဆိုခဲ့ပြီးဖြစ်တယ်လို့အခုလည်းဒီအတိုင်းပဲဆက်လက်ရပ်တည်သွားမှာဖြစ်တယ်လို့မြန်မာသမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးကမေလ30ရက်နေ့မှာပြောခဲ့ပါတယ်။ဒီချိန်ထဲမှာပဲမကြသေးခင်ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီအပါအဝင်ကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူး3ဦးအချင်း6ခံရတာနဲ့ပတ်သက်လို့လုံးဝလက်မခံနိုင်ကြောင်းနဲ့အရေးယူနိုင်ရေးနီလန်းရှာဖို့ကိုလည်းလူ့ခွင့်ရေးကော်မရှင်နာမင်းကြီးကတိုက်တွန်းလိုက်ပါတယ်
။ In recent months I have been greatly concerned by a number
of the လူ့ခွင့်ရေးစုံစမ်းစစ်ဆေးရေးမှု3ဦးတို့ဟာမကြာသေးခင်ကစော်ကားထိပါရာရောက်တဲ့လှုပ်ရှားမှုတွေနဲ့ရင်ဆိုင်ခဲ့ရပြီးတော့တချို့ဆိုအကြမ်းဖက်မှုလှုပ်ဆော်တာမျိုးကိုတောင်ခံခဲ့ရပါတယ်။မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးစုံစမ်းစစ်ဆေးရေးမှုရဲ့ဖိလစ်ပိုင်နဲ့ပတ်သက်လို့ဥပဒေနဲ့ကွပ်မျက်မှုများဆိုင်ရာစုံစမ်းစစ်ဆေးရေးမှုရဲ့ဤဝန်နိုင်ငံဆိုင်ရာလူ့ခွင့်ရေးစုံစမ်းစစ်ဆေးရေးမှုတို့ပဲဖြစ်ကြပါလေဒီလိုလိုရမျိုးကိုလုံးဝလက်မခံနိုင်ပါဘူးဒီလိုမျိုးလှုပ်ရှားမှုတွေကိုဟန်တားနိုင်မှုနီးလန်းတွေချမှတ်ထားတဲ့အတွက်ကြောင့်လဲကောင်စီအနေနဲ့ဘယ်လိုအရေးယူဆောင်ရွက်မယ်ဆိုတာကိုစဉ်းစားဖို့ကျွန်တော်တိုက်တွန်းလိုပါတယ
်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီနဲ့အဖွဲ့ဝင်နိုင်ငံတွေပူးပေါင်းဆောင်ရွက်ရမှာအင်ဒိုနီးရှား၊အီဂျစ်၊နီပေါ၊ဗင်နီဇွဲလားနဲ့ဖိလစ်ပိုင်နိုင်ငံတို့ကလည်းပူးပေါင်းဆောင်ရွက်ခြင်းမရှိခဲ့တာကိုကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးဇာယီရိုက်တ်အယ်ဟူစိန်ကဝေဖန်ခဲ့ပြီးဥဇ်ဘက်ကစ္စတန်၊အာမေးနီးယား၊အီသီယိုးပီးယား၊မိုဇမ်ဘစ်စတဲ့နိုင်ငံတွေကကုလသမဂ္ဂအမှုကကုလသမဂ္ဂအမှုဌာနအနေနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးလာတဲ့အခြေအနေတွေအတွက်အထူးအနေနဲ့အားရမိတဲ့အကြောင်းလဲထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ